မေလ3ရက်တောက်ကြန်လေးမှာကြိုက်အောင်မယ်ကမ္ဘာသတင်းလွတ်လပ်ခွင့်ဆိုင်ရာနေ့အတွက်ရည်ရွယ်ပြီးတော့ One Free Press Coalition အဖွဲ့ကထုတ်ပြန်လိုက်တဲ့ကမ္ဘာတဝန်အနှိမ့်ကိုခန့်နေရတဲ့သတင်းသမားတွေတဲကအရေးတကြီးအဖြစ်ဆုံးသတင်းသမား10ဦးထဲမှာမြန်မာနိုင်ငံမှာရခိုင်ပဋိပက္ခအရေးသတင်းယူမှုကြောင့်နိုင်ငံတော်လှည့်ဝတ်ချက်ပေါက်ကြားမှုဥပဒေအရအရေးယူခန့်ခဲ့ရတဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လည်းပါဝင်ပါတယ်။ AP Writers Forbes နဲ့ Times အပါအဝင်နာမည်ကြီးသတင်းဌာနတွေစုပေါင်းပြီးဒီနှစ်အစောပိုင်းက Switzerland နိုင်ငံ Davos မှာကျင်းပခဲ့တဲ့World Economic Forum မှာနိုင်ငံတကာမီဒီယာညီလာခံကြီးမှဖွဲ့စည်းခဲ့တဲ့ One Free Press Coalition သတင်းလွတ်လပ်ခွင့်ညွန်ပေါင်းအဖွဲ့ရဲ့တက်တဲ့အချင်းထုတ်ပြန်ချက်မှာအခုလိုဖော်ပြထားတာဖြစ်ပါတယ်။ပြည်သူတွေကိုသတင်းတွေတင်ပြနိုင်မှုအတွက်ကြိုးပမ်းမှုကြောင့်အဖမ်းဆီးကန်အနှိမ့်ဆက်ကန်အသက်ခံခဲ့ရတဲ့ကမ္ဘာတဝန်းကသတင်းသမားတွေရဲ့အခြေအနေတွေကိုအဆက်မပြတ်သိနေနိုင်အောင် One Free Press Coalition ညွန်ပေါင်းအဖွဲ့ကလစဉ်ထုတ်ပြန်နေတာဖြစ်ပြီးညွန်ပေါင်းအဖွဲ့ရဲ့တက်တဲ့အချင်းထုတ်ပြန်တဲ့အနှိမ့်ကုတ်ကန်အရေးတကြီးသတင်းသမားတွေဆင်းရဲတဲ့မှာရခိုင်ပြည်နယ်အင်းတင်ကြီးရွာမှာရွန်ဂျာ၁၀ဦးအသက်ခံရမှုကိုသတင်းယူမှုအတွက်မကြသေးခင်ကပိုလစ်ဆာဆုချိမျက်နှာခံရတဲ့ထောင်ခရင်းနဲ့ချထားခံရတဲ့ Writers သတင်းတောင်2ဦးတို့ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ပြင်တူရကီနိုင်ငံဆော်ရီတိုင်အောင်မှာအသက်ခံရရတဲ့ဂျမန်ခါရှိုဂျင်းနဲ့တန်ဇီးနီးယားနီကာရာဂွာ၊ကိုလံဘီယာ၊အိန္ဒိယ၊ကင်မရွန်၊တောင်ဆူဒန်နဲ့အီဂျစ်နိုင်ငံတွေကသတင်းသမားတွေလည်းပါဝင်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းသတင်းလွတ်လပ်ခွင့်ဟာငြိမ်းချမ်းရေးတရားမျှတရေးရေရှည်ဖွံ့ဖြိုးရေးနဲ့လူ့ခွင့်ရေးဆိုင်ရာတွေအတွက်အဓိကအရေးပါကြောင်းကမ္ဘာသတင်းလွတ်လပ်ခွင့်နေ့အတွက်အမှားစကားပြောကြားခဲ့ပါတယ်။